ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နယ်မှာထိုင်းဘက်ကနေမြန်မာဘက်ကအွန်လိုင်းလိမ်လည်ခိုင်းတဲ့အတွက်ပို့ဆောင်မဲ့ဘန်းငွေတန်း80ဖမ်းမိခဲ့တယ်လို့ထိုင်းမှုကင်းရဲတပ်ဖွဲ့ကဧပြီလ18ရက်နေ့ကဘန်းကောက်မြို့မှာသတင်းစာရှင်းလင်းခဲ့ပါတယ်။ငွေလိမ်ခိုင်းတွေနဲ့ပတ်သက်12နှစ်သူ26ဦးအတွက်ဖမ်းဝရမ်းထုတ်ပြီးလိုက်လံဖမ်းဆီးနေတယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနယ်စပ်မဲဆောက်မြို့ရဲ့ခွေရဦးစစ်ဆေးဂိတ်မှာမတင်ငါရတဲ့ပစ်ကတ်ကားငယ်တစ်စီးကိုစစ်ဆေးခဲ့ရမှာတော့ကားပေါ်မှာတင်ဆောင်လာတဲ့ဆာလာအိတ်ငါးလုံးထဲမှာဘန်းငွေတန်းပေါင်း80ကိုတွေ့ရှိသွားခဲ့ပြီးကားမောင်းသူနဲ့အတူအဖော်လိုက်ပါလာတဲ့ထိုင်းနိုင်ငံသား2ဦးကိုပါဖမ်းဆီးလိုက်တာဖြစ်ကြောင်းထိုင်းမှုကင်းရဲတပ်ဖွဲ့ကဒုရဲချုပ်ဝါရာဝော့နကွန်ပန်ချာကဧပြီလ18ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
เงินสดนะครับเงินสด80ล้านบาทซึ่งผู้ต้องหาเองเนี่ยได้พยายามจะขนเงินสดข้ามประเทศนะครับ
พันมีเกเรบัตรตั้ง80หาไทยနိုင်ငံတွင်းမှာအခြေစိုက်ထားတဲ့ High Bus Scan online လိမ်လည်ခိုင်းကလိမ်လည်ရရှိထားတဲ့ငွေတွေဖြစ်ပြီးဒီငွေတွေကိုထိုင်းနိုင်ငံမဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံအထိတယ်ဆောင်ဖို့ယူဆောင်သွားစင်မှာပဲထိုင်းရဲ့တပ်ဖွဲ့ကမြန်မာနိုင်ငံတွင်းမရောက်ခင်ကြားဖြတ်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါအခုလိုဖမ်းဆီးနိုင်ပြီးအမှုနဲ့ဆက်နွယ်နေတဲ့အွန်လိုင်းလိမ်လည်ခိုင်းဝင်၄ဦးကိုလည်းလိုက်လံဖမ်းဆီးနိုင်ခဲ့ပါတယ်တရားခဏ်ဒီထဲမှာတရုတ်နဲ့စင်ကာပူနိုင်ငံသားတွေပါဝင်ကြောင်းကိုလည်းပြောဆိုသွားပါတယ်ဒါအပြင်တရားခဏ်ဒီရဲ့ဘန်ဒီတဲကငွေတွေအင်ချမ်းမြေတွေကားတွေအပါအဝင်ဘန်းငွေတန်း150ကျော်လောက်တန်ဖိုးရှိတဲ့ငွေနဲ့ပစ္စည်းတွေကိုလည်းထမှန်သိမ်းဆီးနိုင်ခဲ့တယ်လို့လည်းဒူရဲချုပ်ကပြောဆိုခဲ့ပါတယ်။အခုလိုမျိုးအွန်လိုင်းလိမ်လည်ခိုင်းတဲ့ပတ်သက်နေသူ26ဦးကိုလည်းဖမ်းဝရမ်းထုတ်ခဲ့ပြီးလိုက်လံဖမ်းဆီးနေတယ်လို့လည်းဆိုပါတယ်။ဒီရဲ့ပိုင်းအတွင်းမှာပဲတနိုင်ငံလုံးကနေရ82နေရမှာတပြိုင်နက်စစ်ဆေးခဲ့ပြီးဘန်းငွေတန်း250ကျော်ကိုထမှန်သိမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အခုလိုမျိုးသိမ်းဆီးခဲ့တဲ့ငွေတွေဟာအွန်လိုင်းလိမ်လည်ခိုင်းဝင်တွေကထိုင်းပြည်သူတွေစီကနေဤမျိုးစုံနဲ့လိမ်လည်ဖျားယောင်းယူထားတာဖြစ်လို့အလိန်ခံရတဲ့ပြည်သူတွေထံကိုစစ်ဆေးပြီးပြန်ပေးမယ်လို့လည်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်သွားခဲ့ပါတယ်။အွန်လိုင်းလိမ်လည်ခိုင်းနေလောင်ကစားဝိုင်းနေလူကုန်ကူးမှုတွေအပါအဝင်ရာဇဝတ်ခိုင်းနေအများအပြားရှိနေတဲ့ကရင်ပြည်နယ်ရွှေကုတ်ကိုမြို့သစ်နဲ့ဆက်ဆက်နေတဲ့အွန်လိုင်းလိမ်လည်ခိုင်းကိုထိုင်းဘက်ကအခုရက်ပိုင်းမှာပဲဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းထဲမှာအဖမ်းဆီးတွေများနေတဲ့အတွက်အခုငွေကြေးတွေကိုမြန်မာပြည်ကိုပို့ပြီးနေရာရွှေ့ထုတ်ဖို့လုပ်တော့မဲဆောက်မြို့မှာဖမ်းမိခဲ့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံဘက်ကရွှေကုတ်ကိုမြို့ကနေအွန်လိုင်းလိမ်လည်ခိုင်းတဲ့ရာဇဝတ်မှုလုပ်တဲ့နေရာတွေမှာတော့မိသားစုဝင်တဦးရောင်းစားခံရတဲ့နယ်စပ်ကမြန်မာလူသမားတဦးကအခုလိုရောင်းစားခံရသူတွေကိုပြန်ရွေးထုတ်ဖို့မတက်နိုင်ခဲ့တဲ့အကြောင်းနဲ့အဲ့ဒီနေရာမှာနေကြားဆောင်တက်တွေလုံခြုံရေးယူထားတဲ့အတွက်လည်းအဲ့ဒီလူတွေထွက်ပြေးလို့မရဘူးလို့လည်း VOE ကိုပြောပါတယ်
။ဒါဆိုတော့ပတ်သက်တဲ့အကွာအခုကျွန်တော်တို့ဒီအမျိုးလုံးမှာပဲဆိုရတဲ့အခုကရွေးထုတ်မှဆိုတော့အနေဆုံးပတ်သက်တဲ့သင်းခွဲအဲ့လိုမျိုးပြင်မရအောင်ပတ်သက်သင်းခွဲတော့မှဒါဒေါ်စဲတော့တသိန်းမပေးနိုင်ဘူး။ဥပမာသင်းခွဲသူတောင်းတော့မပေးနိုင်ဘူးသတိပေးတော့မှမလုပ်ဘူး။အဲ့ဒါကဘူဂျီယက်ပိုင်နေနေမြေတွေရဲ့အကုန်လုံးအပြီးအဲ့ဒါတောင်းရင်တခြားဘာကြီးနေသလိုဆိုနေတယ်။အဘူဂျီယက်တောက်ဆောက်ပြီးထွက်လာဖို့ကဖေးမပေါ်မလို့သူအထက်ကအဲ့ဒီအများကြီးပဲရှိတယ်။အဓိကကတော့မှချကိုချကိုကိုကရီပြီးတော့ဒီကျွန်တော်ဒီတောင်ရင်ကန်လာတခြားပါ PGS လုံလုံနဲ့ယူပြီးတော့သူကတိုက်တာအရှောက်ဝင်းကြီးရှောက်တယ်ရှောက်ပြီးတော့အဲ့ဝင်းဝင်းကြီးတွေမှာပါကစားဝိုင်းတဲ့နိုင်ငံသားတွေရောတရုတ်တွေရောမြန်မာရောပြည်နယ်အကုန်လုံးအဲ့မှာရှိတာပေါ့လူပေါင်းစုံပေါ့အဲ့ဒီလိုသူတို့ဟိုအဲ့ခေါ်ပြီးတော့လောက်ခိုင်းလာတဲ့လူတွေပါရင်းညာတွေကြတော့လည်းအပြင်ပြီးထွက်လို့မရဘူးသူကအဓိကလုံလုံအခက်ခက်ခတ်ထားပလိုက်
မလာ31ရက်နေ့တုန်းကလည်းမြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီခရိုင်တွင်းကကြောက်ခက်ဆိုတဲ့ DKPA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်ထားတဲ့နေရာမှာယူကနာနိုင်ငံသားအယောက်23ယောက်ဟာအွန်လိုင်းလိမ်လည်လုပ်ငန်းတွေလုပ်နေတဲ့ကုမ္ပဏီတွေမှာရောင်းစားခံရတဲ့အတွက်ယူကနာတန်ယုံကအကူအညီတောင်းခဲ့တယ်ဆိုပြီး DKPA ကပြောပါတယ်ဒီအတွက် DKBA ကဂျာဝင်ညှိနှိုင်းခေါ်ဆောင်ပေးခဲ့ပြီးမလ30ရက်နေ့ကတန်ယုံတာဝန်ရှိသူတွေနဲ့ထိုင်းအာဏာပိုင်တွေထံကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ရှင်